မြန်မာပြည်မှာတပ်မတော်နေလို့ခေါ်တဲ့လက်နက်ကင်တပ်ဖွဲ့များနဲ့ Armed Forces Day ကိုနိုင်ငံအတော်များများမှကျင်းပပါတယ်။လက်နက်ကင်အဖွဲ့ဖြစ်တဲ့ကြီးတပ်လေးတပ်ရေးတပ်မှတာဝန်ထမ်းဆောင်သူတွေကိုဂုဏ်ပြုတဲ့နေ့ဖြစ်ပါတယ်။လက်နက်ကင်တပ်ဖွဲ့အားလုံးကိုဂုဏ်ပြုဖို့ရက်သတ်ပတ်ပြီးအခမ်းအနားကျင်းပတာရှိတယ်လို့ကြီးရေးလေးခွဲပြီးကျင်းပတာမျိုးလည်းရှိပါတယ်။အများအပြားစစ်ပွဲအောင်နိုင်တဲ့နေ့ဒါမှမဟုတ်လေစစ်တပ်တီထောင်တဲ့နေ့ကိုလက်နက်ကင်တပ်ဖွဲ့များနေလို့သတ်မှတ်လေးရှိပါတယ်။ဥပမာ16ရာစုနှောင်းပိုင်းနန္ဒဘရင်ရဲ့သားတော်တဲ့ထိုင်းဘရင်နရဲစွာနုစင်စီချင်းထိုးရမှာနန္ဒဘရင်သားတော်မဟာဥပယာစာကြာဆုံးတော့ပါတယ်။ဗမာမင်းကိုအောင်နိုင်တဲ့ဇန်နဝါရီလ18ရက်နေ့ကိုထိုင်းလက်နက်ကင်တပ်ဖွဲ့များနေ့အဖြစ်သတ်မှတ်ထားပါတယ်။ဂျပန်မှာဖက်စစ်အားကောင်းစဉ်က20ရာစုအစောပိုင်းမှာရုရှားစစ်တပ်ကိုအောင်နိုင်လိုက်တဲ့စစ်ပွဲနှစ်ခုကိုဂုံပြူပြီးကြီးတပ်နေနဲ့ရေတပ်နေလို့သတ်မှတ်ထားပါတယ်။စစ်ပီးကင်မှာတော့ဂျပန်ကာကွယ်ရေးတပ်ဖွဲ့တည်ထောင်တဲ့နေ့ကိုဂျပန်နိုင်ငံရဲ့လက်နက်ကင်တပ်ဖွဲ့များနေ့အဖြစ်သတ်မှတ်ထားပါတယ်။
ဗိုလ်ချုပ်အောင်ဆန်းကောင်းဆောင်နဲ့ BIA ဗမာလွတ်လပ်ရေးတပ်မတော်ကို1947ဒီဇင်ဘာလ29ရက်နေ့ထိုင်းနိုင်ငံဘန်ကောက်မြို့မှာဖွဲ့စည်းပါတယ်။ဒါကြောင့် BIA တည်ထောင်တဲ့နေ့ကိုဗမာတပ်မတော်နေ့အဖြစ်သတ်မှတ်နိုင်ပါတယ်။ဟိုင်နန်ကျွန်းမှာရဲဘော်3ချိန်စစ်တင်နှန်းစတက်တဲ့1947ဇွန်လကစပြီးဂျပန်ဖက်စစ်ကိုတော်လှန်တဲ့1945မတ်လ29ရက်နေ့အထိဗမာတပ်ဟာဂျပန်စစ်တပ်အောက်မှာ၄နှစ်နီးပါး၃နှစ်ဆယ်လနေခဲ့ရပါတယ်။စစ်ပြီးတဲ့အခါဗမာစစ်တပ်ကိုပြန်လည်ဖွဲ့စည်းဖို့ဗိုလ်ချုပ်အောင်ဆန်းကောင်းဆောင်နဲ့မြန်မာကိုယ်စားလှယ်အဖွဲ့နဲ့မောင့်ဘက်တန်ဦးစီးတဲ့မဟာမိတ်စစ်ကောင်းဆောင်တွေအိန္ဒိယပြည်ဂန္ဒီမြို့မှာတွေ့ဆုံပြီးဗမာတပ်မတော်ဖွဲ့စည်းဖို့1945ခုနှစ်စက်တင်ဘာလ9ရက်နေ့မှာသဘောတူညီချက်ရယူနိုင်ပါတယ်။ဒါကြောင့်ဂန္ဒီစာချုပ်လက်မှတ်ထိုးတဲ့နေ့ကိုလည်းဗမာတပ်မတော်နေ့လို့သတ်မှတ်နိုင်ပါတယ
်။ဒါပေမဲ့ဂန္ဒီစာချုပ်အရပြန်လည်ဖွဲ့စည်းတဲ့တပ်မတော်မှာစစ်ဘိုလ်စစ်သား3000နီးပါးရှိပါတယ်။စစ်ပီးခေတ်မှာပြန်လည်ဖွဲ့စည်းတဲ့တပ်မတော်ဟာလူသားစားမျိုးစုံပါဝင်တဲ့ဖက်စစ်တော်လှန်ရေးကိုကိုးစားမပြုနိုင်ပါဘူး။ဖက်စစ်တော်လှန်ရေးမှာအားပါအပြည့်နဲ့ပါဝင်ခဲ့လူများသလောက်စစ်ပီးလိုဗမာတပ်မတော်ဖွဲ့စည်းတဲ့အခါမှာအင်အား3000တောင်မပြည့်တာတွေ့ရပါတယ်။ဗိုလ်ချုပ်အောင်ဆန်းစစ်တပ်ကထွက်ပြီးဖက်စပလဥက္ကဋ္ဌယာရုကိုလက်ခံလိုက်တဲ့အတွက်စစ်တပ်ထဲဝင်ကျင်လူနည်းသွားတယ်လို့ဆိုပါတယ်။ဂျပန်ဒေါ်လာရင်းမှာပါဝင်ခဲ့ပြီးအကြောင်းအမျိုးမျိုးကြောင့်စစ်ပီးခေတ်ဗမာတပ်မတော်တွေမဝင်တဲ့ဝင်ခွင့်မရတဲ့ပျောက်ကြားတပ်သားဥယေက25000ကျော်ရှိပါတယ်။ဒီလူတွေကိုပြည်သူရဲဘော်လို့ခေါ်ပါတယ
်။လွတ်လပ်ရေးရပြီးနှစ်အနည်းငယ်ကြာတဲ့အထိမလ29ရက်ကိုဒေါ်လာရင်းနေ့အဖြစ်တပြည်လုံးမှာကျင်းပခဲ့ပါတယ်။အဲ့ဒီတုန်းကတပ်မတော်နေ့ဆိုတာမရှိသေးပါဘူး။1958မှာဗိုလ်ချုပ်နေဝင်ကောင်းဆောင်နဲ့အိမ်ဆောင်အစိုးရတက်လာတော့မှဒေါ်လာရင်းနေ့ကိုတပ်မတော်နေ့အဖြစ်အမည်ပြောင်းလိုက်တာဖြစ်ပါတယ်။ဗမာအစိုးရဟာဂျပန်အစိုးရစီကစစ်လျော်ကြီးရယူနေတဲ့အတွက်ဂျပန်တော်လှန်ရေးနေမကျင်းပဘူးဂျပန်ဘက်ကမြစ်တာရက်ခန္ဓာကိုလက်ရောပြီးတော်လှန်ရေးနေကိုတက်မတော်နေအဖြစ်အသွင်ပြောင်းလိုက်ကြောင်းသိရပါဗါတယ်အဲ့ဒီနောက်မှာဂျပန်ဖက်စစ်တော်လှန်ရေးနေကိုတက်မတော်နေလုပ်ပြီးစစ်ရေးပြအခမ်းအနားတွေနဲ့နှစ်စဉ်ဂုံယူနေတဲ့အတွက်တော်လှန်ရေးဆင်နွှဲခဲ့တဲ့သူတွေရဲ့အခမ်းကဏ္ဍဟာကွယ်ပြောင်းနေပါဗါတယ
်တိုင်းပြည်လွတ်လပ်ရေးရဖို့အတွက်ကြာဆုံးသွားသူတွေကိုသတိရအောင်မေးတဲ့သဘောနဲ့တော်လှန်ရေးနေကိုကျင်းပခဲ့ကြတာဖြစ်ပါတယ်ဘူရင်ရွယ်ချက်ကတပ်ပတော်ကိုဂုံပြုဖို့မဟုတ်ပါဘူးပထမကဘာစစ်ဒုတိယကဘာစစ်နဲ့အခြားစစ်ပွဲအများအပြားဆင်နွှဲခဲ့တဲ့ဗြိတိန်နိုင်ငံမှာတိုင်းပြည်အတွက်အသက်ဆုံးသွားကြသူတွေကိုသတိရအောင်မေးတဲ့အနေသတ်မှတ်တာပါတယ်အဲ့ဒီနေ့မှာကြာဆုံးသွားသူတွေကိုသတိရပြီးချီတက်အလေးပြုကြပါတယ်စစ်ပြည်နိုင်ငံလို့အမည်ရတဲ့ဗြိတိန်မှာလက်နက်ကင်တပ်ဖွဲ့များနေ့ကျင်းပတာမကြလေးပါဘူး2009ခုနှစ်ဇွန်လ29ရက်နေ့ဟာဗြိတိန်နိုင်ငံရဲ့ပထမဆုံးသောလက်နက်ကင်တပ်ဖွဲ့များနေ့ဖြစ်ပါတယ်။မြန်မာပြည်မှာတော့အများနဲ့သက်ဆိုင်တဲ့ဖက်စစ်တော်လှန်ရေးနေ့ကိုတပ်မတော်နေ့အဖြစ်စစ်တပ်ကကိုယ်ပိုင်လှုပ်ထားပြီးစီးပြအခမ်းအနားတွေလှုပ်တတ်ပါတယ်။ဖက်စစ်တော်လှန်ရေးမှာပါဝင်သူတွေနဲ့ဆွေမျိုးမိတ်ဆွေငန်းတွေကလည်းသတိရအသိအမှတ်တွေကျင်းပလေရှိပါတယ်။မတ်လ29ရက်နေ့ဟာဖက်စစ်တော်လှန်ရေးမှာပါဝင်ခဲ့တဲ့လူမျိုးစုံကိုသတိရအောင်မေးတဲ့နေ့ဖြစ်ပြီးတပ်မတော်ကိုဂုံပြုတဲ့နေ့မဟုတ်ကြောင်းနားလည်သဘောပေါက်ဖို့လိုအပ်ပါတယ်ခင်ဗျာ။